ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာအထောက်အထားမဲ့မြန်မာတွေနေစဉ်ဝင်ရောက်လာနေပြီးမနေ့ကဟာရိုင်မြို့နယ်ထဲမှာဖမ်းမိသူ40ကျော်အပါအဝင်မြို့နယ်ရဲစခန်းအသီးသီးကအထုတ်ခန်းနေမှာလဲမြန်မာတွေ400နီးပါးလောက်ရှိနေတယ်လို့ရွှေပြောင်းအလုံသမားအခွင့်အရေးကွန်ရက်ကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမာကဆက်ပြောပြပေးမှာပါခင်ဗျာ
ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာအထောက်ထားမဲ့မြန်မာတွေနေစဉ်ဝင်ရောက်လာနေပြီးမနေ့ကဖမ်းမိသူ40ကျော်ရှိပါတယ်အခုဆိုရင်ဆုံခလာပြည်နယ်ထဲမှာမြန်မာနိုင်ငံသား400နီးပါးလောက်ဟာမြို့နယ်အသီးသီးကအချုပ်နဲ့ရဲစခန်းတွေမှာဖမ်းဆီးခံထားရတယ်ဆိုပြီးရွှေပြောင်းလို့တမအခွင့်အရေးကွန်ရက်ရဲ့ဟဲ့ရံမြို့တာဝန်ခံဦးဘာရီကအခုလိုပြောပါတယ
်အရင်ရက်ကလည်းသူတို့ဆစ်ချရောက်ဖမ်းတာပေါ့နော်ပထမနေ့ကမနေ့ညကတော့ဒီစစ်တယောက်ဆိုပါဆိုအဲမှာထပ်ပြီးတော့ဖမ်းထားတယ်ဖမ်းထားတာကဒီနေ့ကျွန်တော်တွေ့တွေ့ဖြစ်တယ်သူတို့ကတော့မလေးကိုသွားတယ်လို့ပြောနေမှာဟုတ်ကဲ့မလေးရှားကိုသွားတဲ့အတွက်ဒီလက်ခရီးမှာဖန်ဆန်းထိတာပေါ့သွားတယ်လို့သူတို့အတွက်နေရေးထိုင်ရေးတွေအမတမအခက်ခဲတွေဖြစ်တယ်အဝတ်အစားတွေမရှိဘူးအဲ့အတွက်ဒီနေ့အမျိုးသမီးတွေအတွက်ကျွန်တော်အဝတ်အစားတွေသွားပြီးတေးဖြစ်တယ်လာတယ်မှာအခုဖမ်းမိတာရက်ဆက်ဒီရက်ဆက်ရက်ဆက်ဖမ်းမိနေတယ်ဟုတ်ကဲ့ဖမ်းမိတယ်ရိုးတင်ကြတယ်လည်းဖမ်းမိတယ်ကျွန်တော်တို့ဒီဟုံးစာဟိုတနေ့ကကျွန်တော်သွားပြီးတော့ထမန်းကျွေးဖြစ်တာကျွန်တော်တို့ဒီရိုးတင်ကြတယ်ပါတယ်နောက်ပြီးတော့ဟိုင်းလူတွေပါတယ်အကုန်လုံးဆင်းလက်600ပုံတော့ကျွန်တော်တွေးခဲ့တာဒီတန်းကလေးရေးစခန်းမှာတွေ့ခဲ့တယ်ဟုတ်ကဲ့ကျွန်တော်တမန်တော်ကျွေးတော့တွေ့ခဲ့တယ်မှာအခုကျွန်တော်တို့ဒီဆုခလာခိုင်အတွက်မှာတော့ရေးစခန်းတိုင်းလိုလိုပဲအမပြည့်နေတယ်ရေးစခန်းတိုင်းမပြည့်နေတယ်ဟုတ်ကဲ့ကျွန်တော်တို့ဖန်စီကန်ထိတဲ့လူတွေတော်တော်များတယ်အကုန်လုံးအခုဆိုလို့ရှိရင်400နီးမှပြန်ဖြစ်သွားပြီပေါ့နော်ရေးစခန်းဆုခေကုမှဆိုလို့ရှိရင်400နီးမှပြန်ပြီးတော့ဖြစ်သွားပြီ
ဖန်စီခံနိုင်ရတဲ့မြန်မာတွေဟာမြန်မာပြည်ထဲမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးနဲ့အလုပ်ကံအခက်အခဲတွေရွာတွေမှာနေအိမ်တွေမီးရှို့ခံရတဲ့အတွက်လည်းအင်းနီနာချင်းနိုင်ငံတွေမှာရရအလုပ်လုပ်ဖို့အတွက်ထွက်လာခဲ့ကြတာလို့လည်းဆိုပါတယ
်လာတာကတော့မှတနေ့တက်တနေ့ပုံများလာတာပဲဘလောက်ပဲဖန်ဖန်လာတာကတော့အရင်တက်ပုံများနေလို့ကျွန်တော်ရေးရေးတနေ့ပြုတ်လို့ရတယ
်ဟုတ်ကဲ့ဟုတ်
ကျွန်တော်တို့ပြည်တော်ပြည်သနာတွေကြောင့်အခုကလူတွေကဘယ်လိုပြောမလဲဆိုတော့ကျွန်တော်နားထဲမှာကြားတာကတော့အင်ကိုရောင်းရရောင်းမရောင်းရလည်းမင်းချုပ်ခံရမယ့်အတူအင်ရောင်းပြီးတော့ဒီပြေပထိုင်းတော့မလေးရှားတော့ထွက်ကြတာပေါ့လို့သူတို့အပြက်ဆွမ်းပြီးတော့အဲ့လိုထွက်လာတာတွေများတယ်လို့ကျွန်တော်ဒီအလျှောက်ခေကလူတွေကိုယ်တိုင်ပြောပြတယ
်ပြီးခဲ့တဲ့ရက်ကတော့ထိုင်းမြန်မာနယ်စပ်ရနောင်းပြည်နယ်ကနေမလေးနယ်စပ်ကိုသွားမဲ့ကားတစ်စီးဟာဆူရက်ထောင်ဒီပြည်နယ်ထဲမှာတိတ်မောက်ခဲ့တာကြောင့်ကားပေါ်မှာပါလာတဲ့အထောက်ထားမဲ့မြန်မာ20ကျော်ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်ထိုင်းလူကြိုရေးတပ်ဖွဲ့တွေကလူကြိုရေးတင်းကျပ်စွာချထားပြီးဖမ်းဆီးနေပေမဲ့ထိုင်းမြန်မာနယ်စပ်ပြည်နယ်အသီးသီးကနေနေစဉ်မြန်မာနိုင်ငံသားတွေဟာအစုလိုက်အပြုံလိုက်ဝင်လာနေဆဲဖြစ်ပါတယ်ရှင်